နိုင်ငံအတွက်တာဝန်ထမ်းဆောင်ရင်ကြာဆုံးသွားတဲ့အမေရိကန်စစ်မှုရှင်တွေကိုဂွန်ပြတဲ့မမ်မိုရီယယ်ဒေးအောက်မေ့ဝင်းနေ့အခမ်းအနားကိုသမ္မတဘရက်အိုဘားမားတက်ရောက်ပြီးတော့တန်းပီအတွက်အသက်ပေးခဲ့ကြတဲ့လူတွေရဲ့နင်းနာခံဆွတ်လွှတ်မှုကိုချီးကျူးခဲ့တယ်လို့ကျန်ရဲသူမိသားစုတို့ဝေကိုလည်းနိုင်ငံနဲ့အဝန်ကူညီဆောင်ရှောက်ကြဖို့တိုက်တွန်းပြောကြားတော့ပါတယ်အပြည့်အစုံကိုကိုယ်စား င်ကြဆုံးသွားကြတဲ့စစ်တီတွေကိုဂုဏ်ပြုတဲ့အနေနဲ့ Memorial Day အောက်မေ့ပွဲနေ့အဖြစ်သတ်မှတ်ကျင်းပတာဖြစ်ပါတယ်။အစဉ်လာအဖြစ်အမေရိကန်သမ္မတတွေဟာအောက်မေ့ပွဲနေ့မှာ Washington DC မြို့အပြင်မှာရှိတဲ့ Arlington အမျိုးသားစစ်သင်္ချာန်ကိုတွားရောက်ပြီးကြဆုံးသွားကြတဲ့စစ်တီတွေအတွက်လွမ်းသူပန်းငွေချဂါရဝပြုကြပါတယ်။ဒီနေ့မှာလည်းသမ္မတဩဘားမားဟာ Arlington အမျိုးသားစစ်သင်္ချာန်ကိုတွားရောက်ပြီးအမည်မသိစစ်တီတော်များရဲ့အုပ်ဂူမှာလွမ်းသူပန်းခွေချပြီးအောက်မေ့ပွဲနေ့အထိမ်းအမှတ်အဖြစ်နဲ့မိန့်ခွန်းပြောကြားခဲ့တာမှာတိုင်းပြည်အတွက်အမေရိကန်စစ်တီတွေအသက်ပေးသွားခဲ့ကြတာတွေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်
။ Less than 1% of our nation wears the uniform. And so few Americans see this patriotism with their own eyes or know someone who exemplifies it.
ကျွန်တော်နိုင်ငံမှာစစ်မှုထမ်းသူအကြီးအကဲဟာအမေရိကန်လူဦးရေစုစုပေါင်းရဲ့တရားခိုင်နှုန်းတော်မရှိပါဘူး။ဒါ့အပြင်အဲ့ဒီစစ်မှုပန်းတွေဘလောက်မျိုးချစ်စိတ်ရှိကြတယ်ဆိုတာကိုယ်တိုင်မြင်တွေ့ဘူးတဲ့သူတော်ဒီမဟုတ်အဲ့လိုစာနမူနာပြနေထိုင်သူတွေကိုသိရှိတဲ့သူအရေအတွက်ဟာနည်းပါတယ်ဒါပေမဲ့နေ့စဉ်သူတို့ချစ်ခင်သူတွေရဲ့ကြားဘူးတဲ့အတန်လေးဖုန်းထဲကနေကြားရလေနုံနုံစာလိုက်ကနေစာလေးရောက်လာနုံနုံအီးမေးလ်လေးတစ်စောင်ရောက်လာလေနုံနုံနဲ့စောင့်မျှော်နေကြတဲ့အမေရိကန်မိသားစုတွေအများအပြားရှိနေကြပါတယ်ကျွန်တော်တို့ရဲ့တမိုင်းမှာအဲ့ဒီလိုသတင်းစကားမကြားလိုက်ရတဲ့အချိန်ပေါင်းတသန်းကျော်ရှိခဲ့ပါတယ်။အဲ့ဒီချစ်ခင်သူတွေရဲ့သတင်းစကားကိုကြားရမယ်စားအိမ်ရှိမှာစစ်ကားထိုးရက်လိုက်ပြီးတကားခောက်တန်ကိုကြားလိုက်ရပါတယ်။အဲ့ဒီနောက်မှာတော့စစ်ခရာမှုတ်တန်တွေဟာတင်ကြိုင်အတွင်းကတစ်ပင်တွေစီကိုပြန့်လင့်သွားခဲ့တော့တာပါပဲ
။လွန်ခဲ့တဲ့တနေ့အတွင်းအီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအမေရိကန်စစ်သည်20ကျဆုံးခဲ့ကြောင်းသမ္မတဩဘားမားကပြောကြားလိုက်ပြီးအဲ့ဒီထက်ကစစ်တီ3ဦးတိုက်ပွဲမှာမကြဆုံးခင်ကဘဝအခြေအနေတွေကိုထည့်သွင်းပြောကြားသွားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအရှေ့လယ်ပိုင်းဒေသကစစ်ပွဲတွေမှာကြဆုံးသွားခဲ့ကြတဲ့အမေရိကန်စစ်တီတွေကိုမြင်မြုပ်ထားတဲ့နေရာအပါအဝင်တင်းကြိုင်းအတွင်းကအုပ်ဂူတွေရဲ့တည်ငြိမ်အေးချမ်းမှုကိုသမ္မတဩဘားမားကထင်ဟပြောကြားခဲ့ပါတယ်။ကျယ်လောင်တဲ့တိုက်ပွဲကနေဟာဒီအာလင်တန်အမျိုးသားစစ်သင်္ချာန်အတွင်းကအထွတ်အမြတ်တောင်းငုံတွေကိုလမ်းဖယ်ပေးလိုက်ကြရပြီလို့သမ္မတဩဘားမားကပြောပါတယ်
။ For us the living.Those of us who still have a voice, it is our responsibility, our obligation.
အဲ့ဒီတိတ်ဆိတ်နေတဲ့မှုတွေကိုချစ်ချင်းမေတ္တာတွေသကလုံးတွေနဲ့မဟုတ်ဘဲကျွန်တော်တို့ရဲ့လေးစားတန်ဖိုးထားမှုတွေကိုလက်တွေ့လှုပ်ဆောင်ပေးဖို့ဆိုတာကျွန်တော်တို့လိုအသက်ရှင်လျက်ရှိနေသူတွေပြောနိုင်လုပ်နိုင်စွမ်းရှိသူတွေရဲ့တာဝန်ဝတ္တရားဖြစ်ပါတယ်။ကြာဆုံးသွားတဲ့အမေရိကန်နိုင်ငံသားတွေကိုအမှန်တကယ်အမှတ်ရပြီးအမှန်တကယ်ဂုံပြုတ်ဖို့အတွက်ဆိုရင်သူတို့ရဲ့မိဘတွေဇနီးနဲ့ခင်မွန်းတွေအပြင်ကြာဆုံးသွားတဲ့စစ်တီတော်တွေရဲ့ဓာတ်ပုံတွေပါတဲ့တီရှက်အင်ကြီးအနီတွေဝတ်ဆင်ထားကြတဲ့သူတို့ရဲ့သားသမီးတွေအကူအညီလိုအပ်တဲ့အခါဘေးနားမှာရှိပေးနေကြမှာဖြစ်ပါတယ
်အသက်မသေးပဲရှေ့တန်းကပြန်ရောက်လာကြတဲ့စစ်တီတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်လည်းတိုင်းပြည်မှာတာဝန်ရှိကြောင်းသမ္မတဩဘားမားကအခုလိုဆက်ပြောပါတယ
် Truly remembering means that after our fallen heroes gave everything to get their battle buddies homeWe have to make sure our veterans get everything that they have earned, from good health care to a good job.
ကြာဆုံးသွားတဲ့စစ်သည်တော်တွေကိုအမှန်တကယ်သတိရအောင်မိတယ်ဆိုတာမှာလက်တွဲပေါ်ရဲပေါ်တွေကိုယ့်အိမ်ကိုယ့်ရာကိုပြန်ရောက်နိုင်ရေးအတွက်ကြာဆုံးသွားတဲ့သူရဲကောင်းတွေကသူတို့ရဲ့အသက်ကိုပေးဆက်ခဲ့ကြပြီးတဲ့နောက်မှာစစ်မှုရန်ဟောင်းတွေခံစားတဲ့ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ကောင်းမွန်တဲ့အလုပ်ကိုင်တွေရရှိရေးအတွက်ကျွန်တော်တို့အနေနဲ့အတတ်နိုင်ဆုံးလှုပ်ဆောင်ပေးရမှာဖြစ်ပါတယ်ကျွန်တော်တို့လှုပ်ပေးရမယ့်တာဝန်တွေဟာဘယ်တော့မှမပြီးဆုံးပါဘူး။သူတို့ကိုကျွန်တော်တို့လိုအပ်တဲ့အချိန်မှာတွင်မဟုတ်ဘဲသူတို့ကကျွန်တော်တို့ကိုလိုအပ်တဲ့အချိန်မှာလဲသူတို့အတွက်ကျွန်တော်တို့ကအမြဲတမ်းရှိနေပေးဖို့လိုအပ်ပါတယ်။ကျွန်တော်အခုစကားပြောနေတဲ့နေရာနဲ့တိတ်မဝေးလာတဲ့နေရာမှာသူ့ကိုမြေမြုပ်တကြဖို့ရက်30လောက်အလိုလေးမှာပဲသမရကနေဒီကဘလို့တိုင်းပြည်မျိုးဖြစ်တယ်ဆိုတာနိုင်ငံတော်ကဘလို့လူမျိုးတွေမွေးထုတ်ပေးတယ်လဲဆိုတဲ့တခုတည်းအပေါ်မှာမူမတည်ပဲနိုင်ငံတော်ကသူတို့ကိုဘလို့အမှတ်ရအောင်မေ့တရိယာနေတယ်လဲဆိုတဲ့အပေါ်မှာပါမူတည်ကြောင်းပြောကြခဲ့ပါတယ
်။အမေရိကန်ပြည်ရင်းစစ်အတွင်းလူပေါင်း6သိန်းကျော်တေဆုံးခဲ့ပြီး3နှစ်အကြာ1868ခုနှစ်ကစလို့အာလင်တန်အမျိုးသားစစ်သင်္ချိုင်းမှာကြာဆုံးသူတွေရဲ့ဂုဘိတ်မှာတင်းကျိုင်းမြေပုံတွေမှာအလံငယ်တွေစိုက်ထူတယ်လို့ပန်းစည်းပန်းခွေတွေနဲ့ဆင်ရင်ထားရကနေနောက်ပိုင်းမှာအောင်မေ့ပွဲနေ့အဖြစ်သတ်မှတ်ကျင်းပလာတာပါ။ဒီအောင်မေ့ပွဲနေ့အခမ်းအနားဟာ ရှင်းနှစ်ဇန်နဝါရီလမှာတက်တန်းကုန်ဆုံးမဲ့မစ္စတာအိုဘားမားအတွက်နောက်ဆုံးတက်ရောက်တဲ့အောက်မေ့ပွဲအခမ်းအနားလည်းဖြစ်ပါတယ်ခင်ဗျာ။